မြန်မာစစ်အာဏာပိုင်တွေဟာလေကြောင်းကနေတိုက်ခိုက်တာလက်နက်ကြီးတွေနဲ့ပစ်ခတ်တာအပါအဝင်အရသားတွေပေါ်တိမ်ကျုံပြီးတန်ခတ်တဲ့လောက်ရမျိုးတွေနဲ့စစ်ရာဇဝင်းမှုတွေကိုကျူးလွန်နေတယ်လို့နိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့ကြီးတစ်ခုဖြစ်တဲ့ Amnesty International ကဆွဆွဲပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလနဲ့မတ်လတွေအထွေမှာတင်ကြားနဲ့ကရင်ပြည်နယ်တွေမှာစစ်တပ်ကထိုးစစ်တွေအရှိန်မြှင့်လှုပ်ဆောင်ခဲ့ပြီးတော့ခရစ်မတ်နေ့အကြုံညလူ30ကျော်မိရှုခံထားရတဲ့အလောင်းတွေအပါအဝင်အရသားတွေကိုဥပဒေမဲ့တပ်ပြတ်တာတပ်ဖြတ်တာပစ္စည်းဥစ္စာတွေကိုလူရက်ဖျက်ဆီးတာရွာတွေကိုမိရှုဖျက်ဆီးတာပြည်တွင်းဒုက္ခသည်စခန်းတွေကိုလေကြောင်းကနေတိုက်ခိုက်တာဘာသာရေးအဆောက်အဦတွေဆေးရုံဆေးကအနေနဲ့လူနေအိမ်တွေကိုဘုံကျဲတိုက်ခိုက်တာစတာတွေကိုကျူးလွန်ခဲ့တယ်လို့နိုင်ငံတကာလူနေချမ်းသာကွင်းအဖွဲ့ကြီးကဗုဒ္ဓဦးနေ့မှာထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားပါတယ်။အခုလိုတိုက်ခိုက်မှုတွေဟာစစ်ရာဇဝဲမှုအသည့်တကူထပ်မံကျူးလွန်ရာရောက်သလိုလူသားတို့ပေါ်ကျူးလွန်တဲ့ရာသီမှုမြောက်ကြောင်းနိုင်ငံတကာလူငယ်ချမ်းသာကွင်းအဖွဲ့ကြီးကပြောဆိုထားပါတယ်ခင်ဗျာ။